မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာရခိုင်ပြည်နယ်ကလူငယ်တအူးပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်ကျွန်တော်တို့လူအခွင့်အရေးတွေဆုံးရှုံးနေရတဲ့အကြောင်း RFA ကနေတဆင့်ကဘာကိုသိစေခြင်းလို့ပါဆိုပြီးတော့ပေးပို့လာတာပါအခုအချိန်မှာမြန်မာနိုင်ငံကပြည်သူတွေအားလုံးလူအခွင့်အရေးချိုးဖောက်ခံနေရတာအားလုံးအသိဖြစ်ပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်မှာတော့တစ်တုံညာနှစ်ခွန်စစ်စင်ရေးစတဲ့အချိန်ကနေအခုအချိန်ထိစစ်ဖြစ်တဲ့နေရာရောမဖြစ်တဲ့နေရာကိုပါစစ်ကောင်စီကပိတ်ဆို့ထားပါတယ်။အဲ့ဒီလိုပိတ်လိုက်တဲ့အတွက်ကြောင့်ပြည်မကကုံသွေးရေးလမ်းကြောင်းတွေအလုံးရပ်တန့်သွားပါတယ်။ကုံစေးနှုံတွေလည်းအဆမတန်ဈေးတက်ပြီးတော့ပြည်သူတွေဒုက္ခပေါင်းစုံနဲ့ကြုံနေကြရပါတယ်။ဒီထက်ဆိုတဲ့အခြေအနေကတော့ဈေးဝါနဲ့ဈေးဝါပစ္စည်းတွေလုံးဝတည်ခွင့်မရှိတာပါ။ရန်ကုန်မှာဈေးသွားကုပြီးတော့ကြောက်ဖြူကိုပြန်လာတဲ့ဒီကျွန်တော်တို့ရွာကဦးလေးကြီးတယောက်ဆိုရင်ကြောက်ဖြူကိုရောက်တော့ဆရာဝန်ကပေးလိုက်တဲ့ဈေးတွေအကုန်လုံးဖျက်ဆီးခံလိုက်ရပါတယ်။ဒီဆေးတွေကိုမတောက်ရင်သူသေသွားနိုင်ပါတယ်ဆိုပြီးတော့စစ်ကောင်စီတပ်သားတွေကိုရှင်းပြပြီးတောင်းပန်တဲ့ဈာတွေကဖြက်စည်းခံလိုက်ရတာပါတဲ့ကျွန်တော်အဖေဆိုရင်လဲစီးချိုနဲ့သွေးထိုးယောဂါအတွက်ဆေးတွေကနေမှာမရလို့လတိုင်းရန်ကုန်ကနေထည့်ပေးရတာပါအခုအချိန်မှာတော့ဘာဆေးမှဝယ်လို့မရတော့သလိုဆေးတွေထည့်ပေးရင်လဲအကုန်ဖြက်စည်းခံရပါတယ်ကျွန်တော်အဖေလိုပဲဆေးဝါးအကူအညီနဲ့အသက်ဆက်နေရတဲ့သူတွေအများကြီးရှိပါတယ်ဒီလိုတွေလုပ်နေတာကစီရေးနဲ့ဘာမှမပတ်သက်တဲ့ပြည်သူတွေကိုလက်နက်ခဲယမ်းမကုံဘဲနဲ့ရွေကျက်ရှိရှိတိုက်ခိုက်နေတယ်လို့ကျွန်တော်အနေနဲ့မြင်မိပါတယ်။ဒါကြောင့်လူအခွင့်အရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့စစ်ကောင်စီအဖွဲ့အကြောင်းကဘာကသိအောင်ဖော်ပြပေးဖို့တောင်းဆိုအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့တွန်တင်းမြို့နယ်ကဒေသခံတဦးရဲ့ပေးစာကိုတင်ပြပါအောင်မယ်။ရန်ကုန်တိုင်းတွန်တင်းမြို့နယ်ပိတ်ဆွေကျေးရွာမှာဖွင့်ထားတဲ့စားတောက်ဆိုင်တစ်ဆိုင်ကရက်ရွာကိုဂယုမဆိုင်ပဲထင်တိုင်းကျဲနေလို့ပါဆိုပြီးတော့ပေးပို့လာတာပါ။အဲ့ဒီစားတောက်ဆိုင်ကိုစစ်တပ်နဲ့လူမိုက်တွေအများစုလာကြပြီးတော့မူးလာရင်ဆဲဆိုရန်ဖြစ်ကြပါတယ်တဲ့။ဒီလိုအချိန်ကာလမှာဖွင့်ထားတာကိုဘာမှမပြောလို့ပါဘူး။ဒါပေမဲ့ဒီလိုမျိုးရန်ပွဲတွေမကြာခဏဖြစ်တော့ရက်သေးရွာတွေကအသက်ကြီးသူတွေနဲ့ကလေးငယ်တွေအထိတ်တလန့်ဖြစ်နေကြရပါတယ်။ရက်ရွာကိုဂယုမဆိုင်ပဲစောင်းပေါက်ကိုလည်းအချိန်မတော်တဲ့အထိဖွင့်တာကြောင့်တက်ကြီးရွယ်အိုတွေလည်းကောင်းကောင်းအိပ်မရပဲဖြစ်နေပါဗျ။ဒီအကြောင်းအများပြည်သူသိအောင်တင်ပြပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေ၊အမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်2392353428ကိုဆက်လုပ်နိုင်ပါလေ
။အခုတခါတော့စက်ယုံအလုသမားတဦးပေးပို့လာတဲ့စာကိုတင်ပြခြင်းပါတယ်။ရန်ကုန်တိုင်းရွှေပြည်သာ14လမ်းစုံစက်မှုလမ်းကအထက်ကျုပ်ဆက်ယုံတယုံမှာအလုသမားအခွင့်အရေးချိုးဖောက်ခံနေရလို့ပါဆိုပြီးတော့ပေးပို့လာတာပါအဲ့ဒီဆက်ယုံမှာတနေ့တာအတွက်ချုပ်ရမယ့်အထက်အရေးအတွက်ထပ်ပို့ပြီးတော့ချုပ်ခိုင်းတဲ့အပြင် overtime ဆင်းရရင်လည်းသတ်မှတ်အထက်အရေးမပြည့်ရင် overtime ကြီးမပေးပါဘူးတဲ့တခါတလေ2ရက်3ရက်ဇက်တိုက်ညလုံးပေါင်းအလုဆင်းရတာတွေလည်းရှိပါတယ်တချို့ဆိုရင်အလုပင်ပန်းလုံးလို့သတိလစ်တာမျိုးတွေအထိပါဖြစ်ကြပါတယ်အဲ့လိုလုပ်တဲ့ကြားကအထည်ရည်မပြည့်ရင်ဆဲဆိုကျိမ်းမောင်းတာခံရပါသေးတယ်။နောက်ပြီးတော့သူတို့ဘက်ကအဲ့လိုခိုင်းတာတွေကိုမလုပ်ရင်တနည်းနည်းနဲ့အလုပ်ထုတ်ပစ်ပါတယ်တဲ့။သက်ဆိုင်ရာတာဝန်ရှိသူဒါမှမဟုတ်အထည်အပ်တဲ့သူကလာစစ်တာလာမေးတာမျိုးရှိခဲ့ရင်တော့ညဘက်တွေအချိန်ပိုမစင်းရဘူးဆိုတာနဲ့အစိုးရသတ်မှတ်ထားတဲ့လစာအတိုင်းရပါတယ်ဆိုပြီးတော့လိန်ပြောခိုင်းပါတယ်။အထည်ချုပ်တဲ့နေရာမှာလည်းသတ်မှတ်ထားတဲ့ line မှာသတ်မှတ်ထားတဲ့လူဦးရေနဲ့အလုပ်မလုပ်ခိုင်းပဲအလုပ်သမားတွေကို short ထားပြီးလုပ်ခိုင်းတာပါ။အထယ်ရီချုပ်ရတဲ့အလုပ်ယုံထဲမှာလဲအပူချိန်တွေမြင့်ပြီးတော့ပူလွန်းတာကြောင့်အလုပ်သမားတွေအလုပ်ကောင်းကောင်းမလုပ်နိုင်ကြပါဘူး။ဒီအကြောင်းတွေကိုမြို့နယ်အလုပ်သမားယုံကိုတိုင်ပင်မဲ့လဲထိထိရောက်ရောက်မလုပ်ပေးပါဘူး။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကိုယ်တိုင်လာရောက်စစ်ဆေးပေးဖို့ RFA ကနေတဆင့်အကူအညီတောင်းခံအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့မြောင်းမြမြို့နယ်ကဒေသခံတဦးရဲ့ရင်ဖွင့်စာကိုတင်ပြကြပါမယ်။အေယော်ရီတိုင်းမြောင်းမြမြို့နယ်ငပြောတော်ကျေးရွာမှာနိုဝင်ဘာလကစပြီးတော့စစ်ကောင်စီလက်အောက်ခံပြင်ရွာရဲစခန်းကရဲတပ်သားတွေကစိုင်းကယ်တွေကိုလိုက်ပြီးတော့ဖမ်းဆီးနေပါတယ်ဆိုပြီးတော့ပြောပြလာတာပါဖမ်းမိတဲ့စိုင်းကယ်တွေကိုတစ်စီးကို3000ကနေ7000အထိဒဏ်ငွေပေးရပါတယ်တဲ့မပေးဆောင်ရင်ဖမ်းဆီးထားပါတယ်ကျွန်တော်တို့ကစိုင်းကယ်ကယ်ရီသမားတွေပါအဲ့လိုဖမ်းနေတော့ထမင်းစားရဖို့နဲ့မမှန်တော့ပါဘူးခင်ဗျာဒီအကြောင်းအများပြည်သူသိအောင် RFA ကနေတင်ပြပေးဖို့တောင်းဆိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။